ပြည်ခရီးရပိုင်းအတွင်းဗီတိန်နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ပေးခံရတဲ့ဒေးဗစ်ကင်မရွန်ဟာရုရှားကျူးကျော်စစ်မှာယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ယူကရိန်းတောင်ပိုင်းအိုဒက်ဆာစေကမ်းမြို့ကိုဂျာတာပရင်းတစ်ကတွားရောက်လေ့လာခဲ့ပါတယ်။ဗီတိန်မှာအစိုးရအဖွဲ့အတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်ဝန်ကြီးချုပ်ရီရှိဆုနက်ကနေသူ့ကိုဒီနိုင်ငံရေးဝန်ကြီးအဖြစ်တာဝန်ပေးအပ်လိုက်တာဖြစ်ပြီးဒါဟာမစ္စတာကင်မရွန်ရဲ့ပထမဦးဆုံးနိုင်ငံခြားခီးစဉ်ဖြစ်လာတာပါ။ဒါအပြင်ရုရှားတပ်တွေလေကြောင်းကနေတိုက်ခိုက်လေးရှိတဲ့အိုဒက်ဆာအစိကန်းကိုတွားရောက်တဲ့ဒီခီးစဉ်ကဗီတိန်အစိုးရပိုင်းပုဂ္ဂိုလ်တွေထဲမှာသူကပထမဦးဆုံးဖြစ်ပါတယ်။ယူကရိန်းကလိုအပ်တာမှန်သမျှဗီတိန်အနေနဲ့ဆက်လက်ပံ့ပိုးသွားမှာဖြစ်ပြီးအလိုအဆုံးဖြစ်တဲ့စီးရေးအကူအညီကိုအခုနှစ်မှရောနောက်နှစ်တွေမှာပါကူညီထောက်ပံ့သွားမယ်ကြောင်းနိုင်ငံရေးဝန်ကြီးကင်မရွန်ကသူ့ခီးစဉ်အတွင်းကတိပေးပြောကြားပါတယ်။ယူကရိန်းကိုအမေရိကန်ကပုံအော်ထောက်ပံ့နေတဲ့ဂျိုးဘိုင်ဒန်အစိုးရကိုပြည်တွင်းမှာနိုင်ငံရေးအရထိုးနှက်နေချိန် EU ဥရောပသမဂ္ဂကလည်းသူတို့ကတိပေးထားတဲ့အတိုင်းစစ်လက်နက်ပစ္စည်းတွေယူကရိန်းကိုမထောက်ပံ့နိုင်ပဲဖြစ်နေချိန်ကမ္ဘာကြီးတစ်ခုလုံးကအရှေ့လယ်ပိုင်းဂါဇာအရေးကိုပဲပို့ပြီးတော့အာရုံစိုက်နေချိန်မျိုးမှာဗီဒီနိုင်ငံသားဝန်ကြီးကင်မရွန်ရဲ့အခုခီးစဉ်ဖြစ်လာတာပါအနောက်အုပ်စုနိုင်ငံတွေကယူကရိန်းကိုထောက်ပံ့ကူညီနေတာတွေတစ်ချိန်ကျရင်ရပ်တန့်သွားလိမ့်မယ်ဆိုတဲ့အတွေးမျိုးကိုရုရှားကစောင့်ဆိုင်းနေပုံရပြီးဒါကလက်တွေ့မကျဘူးဆိုတဲ့အတွေ့အမျိုးဖြစ်တယ်လို့ကင်မရွန်ကဂျာတာဘရိတ်နဲ့ကြေညာချက်မှာဖော်ပြပါပါတယ်ခင်ဗျာ